မြန်မာနေဆက်ဒေသကနာမည်ကျော်ကွမ်းလုံးကျူဒရာအနီးမှာပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီး2ယောက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲမှုဟာလီလုံတိုထော်လာကြီးရင်ပေါ်ကပေါက်ကွဲတာလို့ဒေသခံတွေကပြောနေပေမဲ့ကွမ်းလုံးရဲတပ်ဖွဲ့ကတော့ဘုံဟောင်းတလုံးပေါက်ကွဲတာဖြစ်တယ်လို့ပြောဆိုပါတယ်။အပြည့်စုံကို VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကွန်လုံမြို့မှာဖြစ်ခဲ့တဲ့ပေါက်ကွဲမှုဟာအင်ကာနေ့ညနေပိုင်း3နာရီဝန်းကျင်လောက်မှာပေါက်ကွဲခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုဖြစ်ပွားပုံကိုကွန်လုံမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကအခုလိုပြောပါတယ်
။ကွာတာကတော့ကျောင်းကွန်လုံတရားကကြိုက်တရားလည်းကွာတယ်။ကွဲတဲ့စားဒီလိုကြီးမမှတ်ခွတ်တဲ့အဲ့တော့ကွဲမှုကဘယ်လောက်ထိဖြစ်ရတယ်ဆိုတာကျွန်တော်ဘယ်တော့ဝန်ကြီးရှိတဲ့ဓမ္မတိမရှိတာတော့မှကိုနေမှာကျွန်တော်ဟိုမန်ကွေတဲ့သူနေနေရတိုင်းနာလေဟိုပြူဟာရှိအဲ့ဒါလေမန်ကွေတာတဲ့ကျွန်တော်မြူးထဲမှာလည်းမန်ကွေတယ်ခရံရုံမြူးတွေရုံပေါင်းကြီးလည်းလည်းမန်ကွေတာပါလေနော်ကွေတဲ့နေရာတို့ဝေးတယ်ရုံနေဆိုရင်တော့ခဲကဘောတုံးရလောက်ရှိရင
်ဒီပောက်ကွဲမှုကြောင့်သုံးပေလောက်နဲ့တဲ့ကျင်းဖြစ်သွားတယ်လို့လည်းပြောပါတယ်ဦးဟော်ရှောက်ချန်းကပောက်ကွဲမှုကြောင့်လက်တလောတေဆုံးသူ၄ဦးရှိတယ်လို့ပြောပါတယ
်အခုတေက၄ယောက်လေရောအချောင်းကအလုံးတမကလေရောက်တင်ပါလေနတ်သလားကဟိုတဲ့ပေါ်ကျောင်းကျောင်းဆရာတယောက်တင်ပါလေနောက်ကကျောတက်ကဘွားဒီကောင်နဲ့ညူထစ်သွားတယ်ကောင်လေးအနင်းနဲ့ဖြစ်တော့ဒါချီအကောင်နဲ့တင်တော့လေ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့ဒီပောက်ကွဲမှုဟာလေလုံးတိုးထော်လာကြီးပေါ်ကပောက်ကွဲတာဖြစ်တယ်ရင်ပေါ်ပါလာတဲ့အမျိုးသားတယောက်နဲ့အမျိုးသမီးတယောက်တင်ဆုံးပွဲရှိကြောင်းနဲ့ပောက်ကွဲမှုကြောင့်ထော်လာကြီးဟာတစားစီဖြစ်သွားသလိုရင်ပေါ်ပါသူတွေဟာလည်းအစအနရှာမရတော့ဘူးလို့ပြောပါတယ်
လေလုံးတို့ထလာကြီးနော်ဒီကားကဘလို့နေတယ်ဆိုဆက်တန်လို့နေတယ်ကနော်ထလာကြီးဒီကောကားကိုတင်ထားတဲ့ရောင်းဆိုဘယ်သူမှမသိဘူးလေကားပေါ်မှာမိကြီးတွေပါလေရောက်ကြတယ်ပါလေကားပေါ်ပါတာကားကတော့အဆန်ကရှာလို့ရဘူးဒီထလာကြီးကအခုတော့ဖတ်တဲ့ဆက်တချို့တဲ့ပြန်ကုန်လို့ဒီတော့
ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးကွန်းလုံးရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲရာရှိကအခုလိုပြောပါတယ်
မလီယာစကနေ445အချိန်မှာပေါက်ကွဲမှုဖြစ်တာကုလုံတရားနဲ့နှစ်ဖာလုံးလောက်တော့ဝင်မှာခင်ဗျအဲ့မှာလူကြီးတိုင်းမျိုးတော့လေသူတို့လိုက်ပြီးမှတော့လုပ်ရပါတယ်ဘုံအဟောင်းဆိုပြီးမှပဲသူတို့အဲ့မှာယူဆနေကြပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျထော်လာကြီးနဲ့တင်တယ်လို့တော့အဲ့မှာပါလူကြီးတိုင်းတော့မတုံ့တော့ပါဘူးခင်ဗျအဲ့ဒီတော့ငကူလက်ချံနေဘုံအဟောင်းအနေမှာမြေတူးဆွာရင်းနဲ့အဲ့မှာပေါက်ကွဲတဲ့ဆိုတာပဲထွက်လာတာပေါက်ကွဲမှုကတော့တော်တော်ပြင်းပါတယ်ကျွန်တော်လာကြီးရဆိုရလဲဘယ်သူမှဟိုလေတိုးလို့မရလို့ပြခုချင်းကြီးရတော့ခင်ဗျာသူကြီးပိုင်းကအားလုံးကအဲမှာလိုက်လံစစ်ဆေးတယ်အဲမှာထော်လာကြီးကိစ္စလေးလိုက်ပြအဲမှာဖော်ထုတ်နေကြတယ်တည်ဆုံးသူ၃ဦးတော့ရှိပါတယ်ခင်ဗျာတန်ရသူ၂ဦးပါခင်ဗျာ
တည်ဆုံးသူတွေကတော့ကိုလုံစစ်ပြူဟာကဒူးတက်ချက်တဦးနဲ့အေရှာဝါကုမ္ပဏီကလုတ်သား၂ဦးဖြစ်ကြောင်းဒရရသူတွေကတော့အေရှာဝါကုမ္ပဏီကလုတ်သား၂ဦးနဲ့နေဆက်ဒေတာနဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်မှုအကောင့်ထဲဖော်ရေးလုပ်ငန်းကော်မတီနာတလာကနှီးပြတ်ဆရာ၂ဦးဖြစ်ကြောင်းနောက်ဒီပေါက်ကွဲမှုဟာဘာကြောင့်ဆိုတာတိတိကျကျမဖော်ထုတ်နိုင်သေးသလိုဘသူလက်ချက်ဆိုတာကိုလည်းသုံးသပ်တာမရှိသေးကြောင်းကိုလုံကတာဝန်ကျရဲရာရှိကပြောပါတယ်ကိုလိုမျိုးပေါက်ကွဲမှုဟာမြန်မာနိုင်ငံမှာအရှိတောင်အာရှအားကစားပြိုင်ပွဲကျင်းပနေတာကြောင့်လုံခြုံရေးအရာအထူးသတိထားချိန်မှာပေါက်ကွဲခဲ့တာဖြစ်ပြီးဒီလ၈ရက်နေ့ကလည်းရှမ်းပြည်နယ်တောင်ကြီးမြို့မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။တောင်ကြီးမြို့ကပေါက်ကွဲမှုကိုတော့ဘုံပေါက်ကွဲတာမဟုတ်ဘဲငါးပိုင်းခွဲဖို့ပြင်ဆင်ရာကနေပေါက်ကွဲတာဖြစ်တယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းကတော့ရန်ကုန်မန္တလေးစကိုင်းတောင်ငူနဲ့နန်းခမ်းမြို့တွေမှာဘုံရှင်လုံးပေါက်ကွဲခဲ့တယ်လို့မပေါက်ကွဲသေးတဲ့ဘုံ၄လုံးကိုလည်းတွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွန်လုံမြို့ကတလွေမြစ်ကိုဖျက်ပြီးတိစောက်ထားတဲ့ကွန်လုံကျူးတရာဟာ1987နိုဝင်ဘာကနေ1992ဇန်နဝါရီထိဗမာပြည်ကွန်မြူနစ်ပါတီနဲ့မြန်မာစစ်တပ်တို့အကြားရပ်ပေါင်း40ကျော်ကြာတိုက်ပွဲကြောင့်မြန်မာပြည်မှာလူသေများထင်ရှားတာလည်းဖြစ်ပါတယ်။